Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇူလိုင်လ13ရက်တနင်္လာနေ့ညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့အချိန်လိုင်းတိုမီတာ1925 30နဲ့လိုင်းတမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။မနက်လောပါဒီညအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုတင်ပြသွားမှာပါအမေရိကန်ပြည်ထောင်စုကပြင်းတဲ့အတော်များများမှာကိုရိုနာဗိုင်းရပ်စ်ကိုကူးခံရသူတွေဆက်တိုက်တိုးလာနေသလိုတနင်္ဂနွေနေ့မှာတော့ပိုကူးခံရသူတိ6000ကျော်ရှိခဲ့ပါတယ်ဖလော်ရီဒါပြည်နယ်မှာမနေ့တရက်ထဲပိုကူးခံရသူက15,299ဦးနဲ့ဆန့်ချိန်တင်ရောက်ရှိခဲ့တာပါတက်ဆစ်လူးဝီဇီယားနာနဲ့အရီဇိုနာပြည်နယ်တွေမှာလည်းပိုကူးခံရသူအတော်များပါတယ်ကာယောဂါပြန်နှံ့မှုကိုထိန်းချုပ်ဖို့လူကြားတဲ့တွားတိုင်းနှာခေါင်းစီတက်ဖို့အမေရိကန်ထိတ်တန့်ကြမ်းမာရေးတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေတာပါသမ္မတဒေါ်နယ်ထရမ့်ပိုလန်ကလည်းနှာခေါင်းစီတက်ပြီးတော့လူရှိထွက်လာတာကိုစနေနေ့မှာပထမဆုံးတွေ့ခဲ့ရပါတယ်မက္ကဆီကိုနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း3000ခွဲကျော်ထိရောက်လာသလိုယောဂါထိန်းချုပ်ရေးလူချင်းချင်းဆက်ကွာနေဖို့နှာခေါင်းစီတက်ဖို့နဲ့လက်ပုံမဆေးကြဖို့မက္ကဆီကိုကြမ်းမာရေးတာဝန်ရှိသူတွေကဆက်တိုက်တိုက်ပေးနေတာပါစပိန်နိုင်ငံမှာလည်းပြီးခဲ့တဲ့လကကန့်သတ်ချက်တွေဖြေလျှော့ပေးခဲ့ပေမဲ့လည်းပိုကူးဆက်မှုတိုးလာတဲ့နေရာတချို့မှာတော့ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုကူးခံရသူက18,900ကျော်ရှိလာပါတယ်။အမေရိကန်နဲ့ဘရာဇီးလ်ပြီးရင်အိန္ဒိယကကမ္ဘာမှာပိုကူးဆက်မှုတတိယအများဆုံးရှိနေတာပါ။အမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်စစ်တမ်းအရအိန္ဒိယမှာပိုကူးခံထားသူက18,000ဝန်းကျင်ရှိပါတယ်။ကာယောဂါထိန်းချုပ်ရေးအတွက်အိန္ဒိယပြည်နယ်အတော်များများမှာလည်းဒေသအာဏာပိုင်တွေကကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့ပိုကူးခံရသူအသစ် 1,282 ဦးရှိတဲ့အတွက်ပိုကူးခံရသူစုစုပေါင်း 9,900 နီးပါးရှိကြောင်းအင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီယောဂါကြောင့်သေဆုံးသူကတနင်္လာနေ့မှာ90ရှိခဲ့တဲ့အတွက်လည်းသေဆုံးသူစုစုပေါင်းက3,656 ဦးထိရှိလာပါတယ်။ဟောင်ကောင်မှာလည်းဒေသခံတွေကြားကူးစက်ခံရသူ42ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုကူးခံရသူအသစ် 52 ဦးဒီကနေ့စစ်ဆေးတွေ့ရှိခဲ့ပါတယ်။ဟောင်ကောင်မှာပိုကူးခံရသူ1,500နဲ့သေဆုံးသူက9ဦးရှိထားပါတယ်။မြန်မာနိုင်ငံမှာတော့ဇူလိုင်လ12ရက်ည8:00နာရီအစိုးရထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကူးခံထားသူ332ဦးနဲ့သေဆုံးသူက6ဦးရှိပါတယ်။တေဒါအမိတ်ချမှတ်ထားမှုတခုကိုအယူခံတရားရုံးကအတည်ပြုပေးလိုက်တာမို့အမေရိကန်ပြည်ထောင်စုမှာ18နှစ်အတွင်းပထမဆုံးအကြိမ်တေဒါအဖြစ်ပေးကွန်မြူမှုတခုဒီကနေ့တနင်္လာနေ့မှာလှုပ်ဆောင်မှုရှိပါတယ်။လာမယ့်လတွေအတွင်းတေဒါကွန်မြူမှု3ချိန်လှုပ်သွားဖို့လဲတမနာဒေါ်နယ်ထရမ့်အစိုးရကစီစဉ်ထားပါတယ်။ဒီကနေ့တေဒါပေးဖို့စီစဉ်ထားသူကတော့အသက်48နှစ်အရွယ်လူဖြူကြီးစိုးရဲ့ဝါဒီဒန်နီယယ်လီဖြစ်ပြီးအကန်ဆုံးပြည်နယ်မှာ1999ခုနှစ်တုန်းကတနတ်ရောင်းဝယ်သူတဦးနဲ့ဇနီးနဲ့သူတို့ရဲ့အသက်10နှစ်အရွယ်တမီးကလေးကိုပါတပ်ဖြတ်ခဲ့တာပါ။အိန္ဒိယနာပြည်နယ်ထဲရာဟုတ်အကျဉ်းထောင်မှာသူ့ကိုဒီကနေ့ဆေးထိုးကွန်မြူဖို့စီစဉ်ထားပါတယ်။အသက်ခံရသူတွေရဲ့ဆွေမျိုးတွေကတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တည်တံပေးမဲ့အစီအစဉ်ကိုဆိုင်ထားဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လည်းအိန္ဒိယနာပြည်နယ်တရားရုံးရဲ့တည်တံချမှတ်မှုယာယီတာမြင့်မိန်ကိုဖက်ဒရယ်ယူခံတရားရုံးအမတ်9ကတနင်္ဂနွေနေ့မှာပယ်ချလိုက်တဲ့အတွက်တည်တံပေးမဲ့အစီအစဉ်ရှေ့ဆက်လုပ်ကိုင်မှုဖြစ်လာတာပါ။တည်ဆုံးသူတွေရဲ့မိသားစုကတော့အကျဉ်းထောင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်ကင်းသွားတဲ့အချိန်ထိတည်တံစီရင်ချက်ကိုဆိုင်ငံ့ပေးဖို့အမြင့်ဆုံးတရားရုံးကိုအယူခံတင်ပြသွားမယ်လို့မိသားစု၈နေကတနင်္ဂနွေနေ့မှာပြောပါတယ်။အမေရိကန်တက္ကသိုလ်မှာကျောင်းသားကိုယ်တိုင်တက်နိုင်တဲ့အတန်းတွေမရှိရင်ဒီမှာပညာသင်ကြားနေကြတဲ့နိုင်ငံတကာကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကြောင့်ပြည်ထောင်စုအစိုးရကိုတရားစွဲထားတဲ့နာမည်ကြီးတက္ကသိုလ်တစ်ခုကိုတက္ကသိုလ်ပေါင်း60လောက်ကတင်ငွေနဲ့မှ၆ခံခဲ့ကြပါတယ်။ Harvard နဲ့ MIT နည်းပညာတက္ကသိုလ်တို့ကဇူလိုင်လ10ရက်နေ့မှာ Massachusetts ပြည်နယ် Boston မြို့ဗဟိုတရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။အဲဒီထောက်ခံတော်ကိုအမေရိကန်တက္ကသိုလ်59ခုနဲ့ Ivy League ကျောင်းတို့ကတင်သွင်းခဲ့တာဖြစ်ပါတယ်။ကယောဂါအရေးပေါ်ကလာတရှောင်းမင်္ဂလာကျောင်းသားတွေအနေနဲ့အမေရိကန်မှာဆက်နေပြီးအွန်လိုင်းအသံတွေဆက်သက်ခွင့်ပြုဖို့လဲထောက်ခံလာမှာဖော်ပြထားပါတယ်။ကယောဂါကလာအစိုးရရဲ့မော်ဒါရီရုပ်ရည်အကြီးကျယ်ပြောင်းလဲခဲ့တာကြောင့်အခြေအနေတွေကမောက်ကမဖြစ်သွားစေတယ်လို့လည်းပြောပါတယ်။2018-2019ခုနှစ်အတွင်းအမေရိကန်မှာကျောင်းသက်နေတဲ့နိုင်ငံတကာကျောင်းသူကျောင်းသားတက်တရမတန်းဝန်းကျင်ရှိပြီးအမေရိကန်တနိုင်ငံလုံးရဲ့အဆင့်မြင့်ပညာသင်နေသူရဲ့5.5%ရခိုင်နှုန်းရှိတယ်လို့အစိုးရရဲ့ IIE ပညာရေးအစီအခံကဖော်ပြထားပါတယ်
တဲ့ညာမဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတင်းတွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်တရုတ်နိုင်ငံရှင်ကျန်းပြည်နယ်ကဝီကောင်နဲ့တခြားမွတ်စလင်တပ်တန်းကြီးပါလောက်ကိုစခန်းသွင်းထိမ့်သိမ်းထားတဲ့ပုံမှာလူခွင့်ရေးချိုပေါက်တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့တရုတ်အစိုးရအရာရှိတွေကိုအမေရိကန်အစိုးရကတန်ခတ်အရေးယူမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်လွှတ်တော်အမတ်တွေကိုပိတ်ဆို့အရေးယူမှုတွေပြုလုပ်လိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းက Republican အထက်လွှတ်တော်အမတ် Ted Cruz နဲ့ Marco Rubio အောက်လွှတ်တော်အမတ် Chris Smith တို့သုံးဦးကိုတန်ခတ်ပိတ်ဆို့တယ်လို့ဒီကနေ့ကြေညာလိုက်တာပါ။
美方上述行径严重干涉中国内政。
နိုင်ငံရဲ့လက်ဆောင်ချက်ဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုစူးစူးဝါးဝါဝင်ရောက်ဆက်ဖက်နေတာဖြစ်တယ်လို့နိုင်ငံတကာဆက်ဆံရေးဆိုင်ရာမူတွေကိုလည်းချိုးဖောက်နေတာဖြစ်လို့တရုတ်အမေရိကန်နိုင်ငံဆက်ဆံရေးကိုထိခိုက်စေပါတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါတယ်။ဒါပြင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံတမန်ကြီးဆန်ဘရောင်းဘက်နဲ့အမေရိကန်ကွန်ဂရက်လွှတ်တော်ကတရုတ်နိုင်ငံဆိုင်ရာကော်မတီတို့ကိုလည်းတန်ခတ်ပိတ်ဆို့လိုက်တယ်လို့ပြောခွင့်ရဟွာကပြောပါတယ်။ကွန်ဂရက်နဲ့အင်ဖြူတို့ကြားပူးတွဲဖွဲ့စည်းထားတဲ့အဲ့ဒီကော်မတီဟာတရုတ်နိုင်ငံနဲ့တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုစောင့်ကြည့်ဖို့ဖွဲ့စည်းထားခဲ့တာပါ။အထက်လွှတ်တော်မက်ရိုဘီယိုကအဲ့ဒီကော်မတီရဲ့ပူးတွဲဥက္ကဋ္ဌဖြစ်ပြီးခရစ်စမစ်ကအဖွဲ့ဝင်နဲ့အရင်ကပူးတွဲဥက္ကဋ္ဌတာဝန်ယူခဲ့တာဖြစ်ပါတယ်။မကြသေးခင်ရက်တွေကပဲအမေရိကန်အစိုးရကရှင်ကျန်းပြည်နယ်ကွန်မြူနတီပါတီအကြီးအကဲချန်းကွန်ဂျူပါဝင်တရုတ်အစိုးရအစင်းမြင့်အရာရှိတွေကိုတန်ခတ်အရေးယူကြောင်းကြေညာခဲ့ပြီးမှတရုတ်နိုင်ငံကအခုလိုတံပြန်အရေးယူမှုတွေပြုလုပ်ခဲ့တာလည်းဖြစ်ပါရဲ့ရှင်။ပြီးခဲ့တဲ့လတည်းတရုတ်နိုင်ငံရင်းမြစ်အရေးကြီးနှစ်ပတ်လည်အခမ်းအနားကိုခွင့်ပြုချက်မရဘဲဥဆောင်ကျင်းပမှုနဲ့ဆွဲချက်တင်ခံထားရသူဟောင်ကောင်ကထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူ73ယောက်ကိုတရားရုံးမှဒီကနေ့ရုံးထုတ်ပါတယ်။ပြီးခဲ့တဲ့ဇွန်လ4ရက်နေ့ကကြာရောက်ခဲ့တဲ့1989ခုနှစ်ဒီမိုကရေစီတောင်းဆိုတဲ့ကျောင်းသားတွေကိုနှိမ်နင်းခဲ့တဲ့နှစ်ပတ်လည်အခမ်းအနားကိုပိတ်ပင်ထားတဲ့ကြားကဟောင်ကောင်သားထောင်ပေါင်းချီပြီးတော့ပါဝင်ဆင်နွှဲခဲ့ကြတာပါ။ဖျောင်းနိုင်ထွန်းမီကျင်းပတဲ့ဒီအောက်မေ့ပွဲအခမ်းအနားကိုဟောင်ကောင်မှာနှစ်ဆင်ကျင်းပလာတာဟာနှစ်ပေါင်း30ကျော်ခဲ့ပြီဖြစ်ပေမဲ့ပြီးခဲ့တဲ့လကတော့ကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်နေတာကြောင့်ဟောင်ကောင်အာဏာပိုင်တွေကပထမဆုံးအကြိမ်ပိတ်ပင်ခဲ့တာပါ။ဒါပေမဲ့ထောင်ပေါင်းချီရဲ့ဟောင်ကောင်သားတွေကဗစ်တိုးရီယာပါကပန်းချံကိုလာရောက်ပြီးတော့ဖျောင်းနိုင်ဆူတောင်းဝဲကျင်းပခဲ့ပြီးတဲ့နောက်အခမ်းအနားဥဆောင်ကျင်းပခဲ့သူ73ဦးကိုဟောင်ကောင်ရဲကဖမ်းဆီးခဲ့ပါတယ်။သူတို့ကိုအခွင့်မရဘဲလူစုလူဝေးလွတ်ဖို့လှုံ့ဆော်မှုနဲ့ဆွဲချက်တင်ထားခဲ့တာဖြစ်ပြီးအပြစ်ရှိကြောင်ထင်ရှားရင်ထောင်နဲ့၅နှစ်အထိကြာခံရနိုင်ပါတယ်ရှင်။နယူးဇီလန်နိုင်ငံ Christchurch မြို့မွတ်စလင်ဗလီနှခုအတွင်းမှာပြီးခဲ့တဲ့နှစ်မတ်လကတနက်နေ့ဝင်ရောက်ပစ်ခတ်မှုကြောင့်အကြမ်းဖက်ဝါဒဆဲလူရဲနဲ့ဆွဲချက်တင်ထားသူဩစတြေးလျနိုင်ငံသား Brandon Tarrant ကမြောက်လာတွင်စစ်ဆေးကြမ်းတာမှုမှာကိုယ်တိုင်လျှောက်လဲချက်ပြီးသွားမည်လို့ပြောပါရယ်ဒီတိုက်ခိုက်မှုကနယူးဇီလန်တမိုင်းမှာအဆိုးအဝါဆုံးဖြစ်ခဲ့တာပါပြီးခဲ့တဲ့တနင်္လာနေ့ Christchurch မြို့ဗဟိုတရားရုံးကြမ်းတာမှုအတွင်းသူ့ရှေ့နေတွေကိုဖယ်ရှားပေးဖို့ Tarrant ကပြောတယ်လို့ရှေ့နေတွေကပြောပါရယ်ဗီဒီယိုကတစ်ဆင့်အကျိုးကျမ်းနာစစ်ဆေးမှုအတွင်းမှာတရက်နဲ့အပြန်အလှန်ပြုတ်ဆုခဲ့ပြီးတဲ့နောက်သူ့ရဲ့တောင်းဆိုချက်ကိုတရားသူကြီးကလက်ခံသဘောတူလိုက်တာပါတရက်ဟာသူ့လူရဲ့ကိုသူကိုယ်တိုင်နားလေသဘောပေါက်တာကိုတွေ့ရှိရတဲ့အတွက်အခုလိုခွင့်ပြုလိုက်တာဖြစ်ကြောင်းပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်စစ်ဆေးကျမ်းနာမှုတွေနှောင့်နှေးနေကြတာဖြစ်ပြီးအခုစစ်ဆေးမှုတွေကိုဩဂုတ်လ24ရက်နေ့မှာစတင်ဖို့စီစဉ်ထားပြီးတော့3ရက်ကျော်ကြာနိုင်မယ်လို့လည်းခန့်မှန်းထားပါရယ်ပြည်ရဲ့နှစ်မတ်လ15ရက်နေ့ကတိုက်ခိုက်မှုအတွင်းလူ50ဦးသေဆုံးခဲ့ရတဲ့ဒီဖြစ်ရပ်အတွက်အသက်29နှစ်အရွယ်လူပြူကြီးစိုးရီဝါဒီတနက်သမားကယ်ရန်ကိုလူသက်ဖို့ကြံစီမှုဆွဲချက်40အပြင်အကြမ်းဖက်ဝါဒဆဲလူရည်နဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်တိုက်ခိုက်မှုမပြုလုပ်ခင်နိုင်ပိုင်းအလိုမှာကယ်ရန်ကလူမျိုးစွဲဝါဒတွေကိုအွန်လိုင်းကနေရေးသားခဲ့ပြီးတိုက်ခိုက်မှုကို Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါအော့ကလန်မြို့အချင်းတော်မှာအချင်းကျနေတဲ့ကယ်ရန်ကမလာရုံကတရားရုံးဗီဒီယိုကြားနာမှုတစ်ခုမှာအပြစ်ရှိကြောင်းဝန်ခံခဲ့ပြီးတော့အတနာခံခဲ့ပါလိမ့်ရှင်။အာဖဂန်နစ္စတန်မြောက်ပိုင်းဆာမာကန်ပြည်နယ်မှာဒီကနေ့အစီအကံကားဗုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်ပြင်းထန်တဲ့ပေါက်ကွဲမှုကြီးဖြစ်ပေါ်ခဲ့ပြီးနောက်မှာတိုက်ခိုက်သူတွေနဲ့အာဖဂန်တပ်ဖွဲ့ကြားအပြင်းအလန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးသူရှိပေမဲ့အခုလက်တလောစီးရင်အတိအကျမထုတ်ပြန်နိုင်သေးတဲ့ကြောင့်တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေရဲ့အရက်သားအများစုဖြစ်ပြီးကလေးငယ်တွေအပါအဝင်အနည်းဆုံး43ယောက်ဒဏ်ရာရထားတယ်လို့လည်းပြည်내စေယုံအုပ်ခလီမူဆာဒစ်ကပြောပါတယ်။ကာဗွန်ခွဲတိုက်ခိုက်တဲ့သူကပြည်내စုံစမ်းစစ်ဆေးရေးဌာနကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းပြည်내ကောင်စီဒုတိယအကြီးအကဲမိုဟာမက်ဟာရှင်ဆာဝါရီကပြောပါတယ်။အခုထိတော့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာကိုမသိရသေးပါဘူး။ဒါပေမဲ့ဒီနေ့ဒီတစ်ဝက်မှာတာလီဘန်အကြမ်းဖက်တွေလှုပ်ရှားလေးရှိပြီး လက်တလုံးနေမြေတွင်တိုက်ခိုက်မှုတွေကိုပြုလုပ်လေးရှိပါတယ်ရှင်ဆိုရရှင်များရှင်တင်းလာနေညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
မြန်မာနိုင်ငံမှာနိုဝင်ဘာလတည်းကျင်းပမယ့်ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူတွေရဲ့စာရင်းကိုစနေနေ့ကစလို့ထုတ်ပြန်သွားမယ့်အကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာလိုက်တဲ့အကြောင်းကိုတင်ပြပေးသွားချင်ပါတယ်။ကျွန်မမိခါပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေစာရင်းကိုရက်ကွက်ကြေးရွာအလိုက်ဇူလိုင်၁၈ရက်နေ့ကစလို့ကြေညာပေးသွားမှာပါ။မဲပေးခွင့်ရှိသူတွေအနေနဲ့စီရင်မှာပါမပါစစ်ဆေးဖို့ကိုလေရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကြည်ငင်းကတိုက်တွန်းထားပါတယ်
။ဟာလားနှစ်ပတ်လောက်ကြီးညာမယ်။အခုဟုတ်တယ်ဇူလိုင်8ရက်ပထမဆုံးအနေနဲ့ကြီးညာတာ။မပါဘူးပေါ့။ဥက္ကဋ္ဌကျန်နေခဲ့တဲ့ဒါမှမပါခဲ့တဲ့လူ။မပါခဲ့တဲ့လူပါနေတယ်ဆိုရင်တန်းကြတာလေ။ပါခဲ့ရတာမပါဘူးဆိုတယ်။အဲဒီကမဲလို့ကြည့်တော့သက်ဆိုင်ပုံစံနဲ့ကန့်ကြတာတို့ပြင်းနေတာတို့လို့ရ။မဲရုပ်တွေကတော့ကျွန်တော်တို့โอ้ทีมาร์ก็ยาราก็สุขิตบางนานโดได้บางแม้อยู่5รอบจบสิแม้แต่ละทีเนี่ยทีเดียวจะจิตไม่ออกมาโอ้ทีเดียวมาคือทีเดียวจิตเนี่ยดีแล้วขาใจแล้วไอ้แม้อยู่ทีนี้ก็ถอดละ
14ရက်တိတိသက်ဆိုင်ရာရက်ွက်ကြေးရောအုပ်စုတွေမှာကြီးညာပေးတော်မယ်မယ်စင်ဟာ2020အထွေထွေရွေးကောက်ပွဲအတွက်ပထမဆုံးအနေနဲ့ထုတ်ပြန်လာဖြစ်ပြီးဒုတိယပိုင်းအနေနဲ့ထပ်ပြီးလဲကြီးညာသွားဖို့ရှိတယ်လို့သူကပြောပါတယ်တမရော်ကမဲဆန္ဒရှင်စီရင်နဲ့ပတ်သက်လို့တော့တိတိကျကျမသိရသေးဘူးလို့ဦးကြည်ငင်းကပြောပါတယ
်ဂါမီဒါစုတွေကိုကျွန်တော်တို့အဲ့ဒီပါတယ်မှာ18ရက်နေ့မှာကြီးညာဆက်ရမှာရဖို့တစ်ခါလဲဆောင်ရွက်တယ်ပါဒီကနေ့တော့ကြာတော့တာဘယ်လိုဖြစ်လို့လဲဆိုတော့ရဆက်ရှိနေစီကြီးကစိတ်လေးကောက်ခိုင်းတာဟုတ်အဲ့ဒီအဆက်လေးတွေအကျဆက်ခဲ့ပြီးတော့နည်းနည်းတော့ကြာသွားတာဆက်ဆက်ရှိနေကြည့်တာဟုတ်ဒီဇင်ဘာ31မှာဆက်ရှိနေစီကြီးကြီးကြီးချရဆိုတာလေးနဲ့ကောက်တာဟုတ်ဒီနေ့တော့ပဏမတော့သူကအခုကဒီခေါက်ပဲကျင်းပမဲ့နေရလို့ဘာ10ရက်ဆိုတော့ဘုံဘာ10ရက်နေမှာမို့ကျေးဇူးရှင်တို့ဒီလိုဖြစ်ရပြီဆိုတော့အဖြစ်ကတော့အဲ့မှာလူရှော့ကျဲလို့ဖြစ်သွားအဲ့ဒါကိုပြန်ပြီးတော့
ဒီချိန်မှာတော့ရန်ကုန်တိုင်းတွင်မဲပေးခွင့်ရှိသူအရေးအတွက်ဟာ၅သိန်းလောက်တိုးလာတယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကြည်ငင်းကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ပြင်ဆင်နေတဲ့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့မဲစင်းထုတ်ပြန်ကြေညာမှုမှာ2015တုန်းကကြုံခဲ့ရတဲ့အားနည်းချက်တွေကိုရှောင်ရှားနိုင်ဖို့ညွှန်လင်းတယ်လို့သူကဆိုပါတယ်။
အခုဒီစစ်ဖြစ်နေတဲ့ဒေသရဲ့ရှိရလေ။မရခိုင်မှာဆိုတပြည်နယ်လုံးလို့လို့ပဲ။ရှင်းပြည်နယ်တချို့ရှိတယ်။နောက်တစ်ခုကဒီဘက်ဟိုအရှိမြောက်ဘက်မှာနောက်တောင်ဘက်မှာဒေသတော်တော်များများကပြည်ရင်းစစ်ဖြစ်နေတဲ့ဒေသတွေမှာအဲ့ဒီဒေသတွေကမဲဆင်းတွေကိုကျွန်တော်တို့ပြစ်ပြစ်ဆုံးဆုံးမမှန်ကန်ဖြစ်အောင်ရနိုင်မလားမရနိုင်ဘူးလားဆိုတာကျွန်တော်တို့မျိုးကုန်ထုတ်ချပြစ်တဲ့ဒါတစ်ချက်ပေါ့။နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့အထူးသဖြင့်နိုင်ငံတကာကိုရောက်နေတဲ့ပြည်ပနိုင်ငံအသီးသီးကိုရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေရွှေပြောင်းအလုပ်သမားတွေကနဲတဲ့အရေးအတွက်မဟုတ်ဘူးကျွန်တော်တင်တဲ့တန်းနဲ့ချီရှိရလို့ထင်တယ်ဒါအဲဒီရွှေပြောင်းအလုပ်သမားတွေမဲပေးနိုင်မှုကိစ္စနဲ့တိုးတက်မဲအစင်းအရေးအတွက်ပေါ့နော်အဲ့ဒါတွေကိုတိတိကျကျမှန်မှန်ကန်ကန်ပြည့်အောင်ဘယ်လောက်ထိလုံနိုင်မလဲဆိုတာကတော့ခက်မှန်းတော်ခက်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ဗျ
မဲဆင်းတွေတရားဝင်ထုတ်ပြန်တဲ့အခါကိုယ်နာမည်မပါခဲ့ရင်သတ်မှတ်ထားတဲ့ပုံစံသုံးလို့ခေါ်တဲ့မဲဆန္ဒရှင်စီးရင်မှာဖြည့်သွင်းပေးရန်တောင်းဆိုတော့ကိုသတ်မှတ်ထောက်ထားရည်နဲ့တကွပြင်ပြတောင်းဆိုဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မဲဆင်းပါအချက်လက်တွေမှားယွင်းနေရပြီးပေးဆုံးသူတွေပါဝင်နေရင်ဆိုရင်တော့ပုံစံလေးလို့ခေါ်တဲ့အချက်အလက်ပြင်ဆင်ပေးဖို့တောင်းဆိုတော့ကိုသတ်မှတ်ထောက်ထားရည်နဲ့အတူပြင်ပြကပယ်ဖြတ်သွားဖို့လည်းပြောဆိုထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါဗီဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။လက်နက်ကန်မီးပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကတန်တရားနဲ့ဖမ်းဆီးသူတွေတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်ရန်ကျင်းနဲ့ကြောက်ဖြူမြို့နယ်တွေမှာပြည်ထောင်စုနေကစားလို့တန်တရားနဲ့ဖမ်းဆီးခံရသူ9ဦးထဲမှနေရှိနေတယ်လို့ဒေသခံတွေကပြောကြားပါတယ်။ရန်ကုန်မြို့နယ်အလီချောင်းကျေးရွာကဒေသခံ6ဦးကိုတော့ပြည်ထောင်စုနေမှာပဲတပ်မတော်ဖက်ကဖမ်းဆီးသွားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမြင့်လင်ကပြောပါတယ်
။ဒီမှာညီမလုံးနိုင်ကဖမ်းတာတော့လေငေါ်ရဖမ်းတယ်။ငေါ်ရဖမ်းပြီးတဲ့အခါတရားဝင်လို့ညီထွက်ဆိုတဲ့အတော့ညီမမှတ်ဘူးလေ။နာတာစိတ်နိုင်လမ်းမှာလေဖမ်းတော့တရားကိုပါးခိုင်းတယ်။ညီဆောင်ဆိုတာအဲ့ဒီရရှိတဲ့စီမံခန့်ခွဲခံတယ်ဒီမျိုးကိုရပြီးနာတနိုင်လာမှာတခါဆုံးမြတ်ဆောင်ကျွန်တော်အောက်ကျမုန်းဒီကုသထံကိုပို့ရမယ်သူကလေဖမ်းလို့ပြတော့နောက်နေပြီဒါကြောင့်ဒီမှာပြောခဲ့တယ်အားလုံးဘာသာရခါခါခါရပါပဲရှားရကျွန်တော်ကမရှိသေးပါဘူးသူကဒီမတ်တန်ကျွန်တော်မသိသေးဘူးမသိဘူးကျွန်တော်မသိဘူးစိတ်တမရပါမရှိသေးတဲ့ကျွန်တော်ကြောင့်ဟောတော့ပါနေရှိတော့ဒီကတော့တော့ကံနေရတော့ကျွန်တော်ကဒါကလည်းသိချင်းလို့ရှိရတဲ့ဘာသာပေါ်မှာဘာသာတွေကအောက်ကျမုန်းအောက်ကျမရှိသေးပါဘူး
ရှောင်းလေကြီးရဟာကြောက်ပြူရန်ကုန်ကလိုင်းဘေးမှာတည်ရှိတာဖြစ်ပြီးဒေသခံများစုကလေယာဉ်လုပ်ငန်းနဲ့ငါးဖန်းလုပ်ငန်းကိုလုပ်ကွင်ကြတာလည်းဖြစ်ပါတယ်။အခုလိုဒေသခံတွေဖန်စီခံရတာကြောင့်ဒေသခံတွေကြောက်လိုက်နေကြတယ်လို့အလီရှောင်းကြီးရဟာအုပ်ချုပ်မှုဦးမြင့်လင်ကဆက်ပြောပါတယ်
။ငါကတော့ဘာဖြစ်ရှင်လဲကိုကဒီလိုဖြစ်တာတော့မကူဘူးဘော။ဆာလုံးဆက်ကလန်တကူရရဲ့။ကိုကတိတ်နေကြတယ်ကကိုကကျွန်တော်ရှင်ကားဆုတ်ရှင်ကြည့်တယ်လို့ကားဆုတ်တော်တော်များများရှိနေတယ်လေဒါလည်းမရှိဘူး။ဆာလုံးကဒီကဆက်ကလန်ရှိပြီ။ဒီတက်နေကြတော့ကစိတ်ကြိုးတော့မလို့ဖြစ်ဖြစ်နေတယ်
။စနေနေ့မှာပဲကြောက်ဖြူမျိုးနဲ့စိုင်ခုံကြီးရွာကအုပ်ချုပ်ရေးမှူးပါဝင်ဒေသခံတစ်ယောက်ကိုတစ်ပေါက်တောင်ရေတပ်စခန်းကဖမ်းဆီးတော်တယ်လို့လေဒေသခံရွာသားတို့ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရောအတေးနေ့ဟောကအနောက်ပိုင်းဒီနေ့မနေ့ပိုင်းဟော၃နိုင်လောက်က၃နိုင်ကျော်လောက်ကနေရောဒီတစ်ပေါက်တောင်ရေတပ်စခန်းထဲမှာကျွန်တော်နေတော့ရောလာပါတယ်။အဲ့ဒီတုန်းကဒီလိုလုံးကိုဝိုင်းပြီးတော့ရောကလူတွေအော်ရောက်ကြအောင်မိမှာတော့အကုန်လုံးကိုစာမျက်နှာကိုခေါ်ပြီးတော့ဖြစ်ပါတယ်အဲဆက်ပြီးတော့အဲ့ဒီတဲမှာဟိုဖုန်းထဲမှာတံခါးတက်ပုံကိုကြည့်တယ်ဆိုတော့နှစ်ယောက်အဲ့ဒီနှစ်ယောက်ကိုဖမ်းတော့ပါရောညနေဟိုညနေတနေ့လောက်ကိုဟိုတက်တော့တက်ပုံတုံးကြီးတဲ့စကောင်းခေါ်တော့ပါရဲ့အဲ့မှာအောက်ဆိုင်မှုကခေါ်တော့ရေးပြောပါရဲ့အဲသူဒီပုံကတော့ကျောင်းောက်ဖြစ်တော့ပ
ါတက်မတော်ဖက်ကတော့ဒေသခံတွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးအတေမပြူနိုင်သေးကြောင်းတက်မတော်တင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှောက်ထွန်းထွန်းကြီးကပြောပါတယ
်ခုနခရမ်းမီးတဲ့တင်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှင်ကကျွန်တော်တို့ဟိုစီစစ်ပေးပါမယ်ဒါပေမဲ့ခုနပြောတဲ့စီစစ်ပေးပါမယ်လိုအပ်တဲ့အကြောင်းအရာချက်လက်တွေတိပို့တော့တက်ဆိုင်ရာနေနေကအာဏာပိုင်ဖွဲ့စည်းတွေရှိပါတယ်သူတို့ဒီမှာတုံ့ပြန်ကြည့်ပါနော်
ပခိုင်တင်နေမြောက်ပိုင်းကပုံနှကြောင်းနဲ့ရေသေးတောင်မျိုးနေဖက်တွေမှာလည်းပြည်ထောင်ရေးပိုင်းကပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးတန်ရတာတွေလည်းရှိသလိုတိုက်ပွဲတွေရပ်သားတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်တိုက်ပွဲတွေကြောင့်အရသားတွေမျိုးစားပင်ကိစ္စဖြစ်နေတဲ့အပေါ်စိုးရင်ပူပန်တဲ့သဘောထားတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
ရခိုင်ပြည်နယ်မောင်တော်မြို့နယ်နဲ့ရတိတ်တာမြို့နယ်အစတွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတိုက်ပွဲတွေကြောင့်အရသာစီးဆိုင်မှုနဲ့ဘေးလူရာတိမ်းရှောင်နေရတဲ့အခြေအနေကြောင့်တင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။မနေ့ကနေ့ဒီကနေ့ထိရတိတ်တာမြို့နယ်တွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်။ရတိတ်တာမြို့နယ်ဒီအန်ဒန်ဘက်မှာဒီပင်လေကမ်းရှည်တစ်ချောက်ပေါ့နော်အဲ့ဒီဘက်မှာမနေစာလေတိုက်ပွဲဖြစ်တာတွေရှိတယ်ဒီနေ့လေတိုက်ပွဲကတော့ဆက်ဖြစ်နေတယ်ဗျဟိုအဲ့ဒီမှာဒီစစ်တပ်ရောနေကြဆောင်ရောအကုန်လုံးပေါင်းပြီးတော့မှသူတို့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မလို့အဲ့ဒီဘက်မှာနှစ်ရက်ဆက်တိုက်ဟိုတိုက်ပွဲတွေဟိုဖြစ်နေတာရှိတယ်ဗျမနေစာဖြစ်တဲ့တိုက်ပွဲတွေမှာတော့ဒီမြန်မာစစ်တပ်ဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိတယ်ကျွန်တော်တို့ဒီလက်နက်ခရမီးကြောက်တွေလည်းသိမ်းဆည်းရမိတာတွေရှိတယ်နောက်ကျွန်တော်တို့ဘက်ကလည်းထိခိုက်ကြဆုံးမှုတချို့တော့ရှိတယ်ဗျ
လက်ရှိရေတိတ်တာမြို့နယ်မှာမြန်မာစစ်တပ်ဘက်ကအင်အားထပ်မဖြစ်တင်းလာလို့တိုက်ပွဲဆက်လက်ပြင်းထန်နိုင်တယ်လို့လည်းခိုင်တုခကပြောပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားခဲ့လို့ချင်းကလေးကျေးရွာသားတို့ထိခိုက်ဒဏ်ရာရရှိပြီးအနီးနားရွာသားတွေကလည်းဘေးလွတ်ရာသိမ်းရှောင်နေရတယ်လို့ရေတိတ်တာမြို့နယ်ကုညင်ရေးဖွဲ့ကကိုဘက်ကကပြောပါတယ
်။ချင်းကလေးဘက်မှာဒီလိုလည်းကြည့်ရမှာရွာသားတရားမြတ်တရားရတော့ဒီချင်းကလေးမှာပြည်တဲ့ကောင်ချင်းကလေးဘေးနားမှာရှိတဲ့ကျေးရွာကောင်ခပ်ပြီးတယ်။ခမင်းကြီးကထောင်ခံဝန်ကအခုပြီးနေတယ်
ဒီနေ့နဲ့နဲ့ပိုင်းချင်းကလေးကြေးရွာနီးဖြစ်ပေါ်တဲ့တိုက်ပွဲမှာရွာသား၃ဦးတိုင်ရင်ရရှိသွားပြီးနိစ္စရကျမ်းမာရေးမှုစီမှာစေကူတာမှုခံနေရတယ်လို့ချင်းကလေးရွာသားတို့ကပြောပါတယ်
တိုက်ပွဲဖြစ်စဉ်ကြောင့်ချိန်ခံလီကျေးရွာပါဝင်ဒုံပိုက်ကျေးရွာကရွာသားတွေကလည်းကျေးရွာကနေသိမ်းဆောင်နေရတယ်လို့ဒုံပိုက်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
အော်တိုက်ပွဲအရုပ်ပြင်းထန်နေမှာရှင်ကလေးရွာသားတွေအကုန်လုံးဆက်ပြေးလာကြတယ်ဒီကျွန်တော်ဟိုဒုံမဲရေအောင်ပလာရေရင်းဆက်လို့ရတယ်ဆက်ပြေးလာကြတယ်ရှင်ကလေးမှာတော့တရားမှမရှိတော့ဘူးဆွဲပြေးလို့မရတော့ခလေးတွေခလေးအမြဲတမ်းလာပြီးတော့တိုက်ပြေးရတယ်အဲ့လိုဖြစ်ရှိတယ်ဒုံမဲမှာတော့ခြောင်ထဲလေးလေးခြောင်ထဲရှိတဲ့လူတွေလည်းရှိတယ
်ချင်းကလေးကြေးရွာနဲ့အနီးဝန်းကျင်ရွာသားတွေဟာအောင်ပလာအောင်စိတ်အငူမော်ကုန်းတန်းတန်ချောင်းကြေးရွာဘက်ကိုထွက်ပြေးသိမ်းဆောင်နေရတယ်လို့သူကဆိုပါတယ်ဆက်ပြေးသိမ်းဆောင်လာတဲ့ရွာသားတွေအတွက်သက်ဆိုင်ရာကြေးရွာကစားတောက်ရေးအတွက်ကူညီပေးဆောင်နေကြရပါတယ်။ရတိတော်မြို့နယ်ချင်းကလေးကြေးရွာဘက်တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့တမရဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့သလိုတမရဘက်ကသတင်းထုတ်ပြန်တာလည်းမသိရပါဘူး။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။ကြောင်မဲမြို့ဆန္ဒပြပွဲမှာဥဆောင်ခဲ့သူတွေကိုတရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတာတွေကိုရုပ်သိမ်းဖို့နဲ့လူတို့ကိုအစိုးရကကာကွယ်ပေးဖို့ရက်ဖက်ဖွဲ့စည်း200လောက်ကတောင်းဆိုကြတဲ့သတင်းကိုကျင်းပြပါမယ်။ကျွန်တော်မိုးစောပါ။ပြီးခဲ့တဲ့လကုံပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာအစိုးရကြံပေါ်နဲ့ RCSS ကိုရှမ်းတပ်ဖွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်မှာအရသာတဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တဲ့အပေါ်ဒီလ10ရက်နေ့မှာထောင်ထဲထိတဲ့ပြည်သူတွေကကြောင်မဲမြို့မှာကြံပေါ်ကိုကန့်ကွက်ဆန္ဒပြခဲ့တာပါအဲ့ဒီနေ့မှာပဲတံတော်ဒရင်းမှန်ပြန်ကြားရေးအဖွဲ့ကဒီဆန္ဒပြပွဲဥဆောင်သူ3ဦးကိုသက်ဆိုင်ရာဌာနတွေကငင်းချမ်းစွာစူဝေးခြင်းနဲ့ငင်းချမ်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာပုံမှန်19ကုဆက်ယောဂနှင်းနေဆိုင်ရာဥပဒေပုံမှန် 18 တိုးနဲ့အမှုဖွင့်ရေးယူသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဆန္ဒပြခေါင်းဆောင်3ဦးကိုဖမ်းဆီးမဲ့ဆိုတာနဲ့ပတ်သက်ပြီးအရက်သက်လူမှုအဖွဲ့အစည်းတွေရဲ့သဘောထားကိုကျွန်းတထောင်မြေ Foundation Director ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်နန်းဝါနုကအခုလိုပြောပါတယ
်ဆန္ဒထုတ်ဖော်တဲ့တိတ်ဆန့်ရက်ကလည်းသူတို့ကဥပဒေအရခွင့်ပြုချက်ကတောင်းနေအဲအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာအကမ်းနဲ့2008ဖွဲ့စည်းဖို့အခြေခံဥပဒေအရနိုင်ငံတိုင်းမူလခွင့်အရဆန္ဒပြခဲ့တဲ့ပုဂ္ဂိုလ်တွေကိုတရားမစွဲဖို့ဒီတော့စုအစိုးရကပြီးငယ်အစိုးရကဒီတူလူထုတွေကိုကာကွယ်ပေးဖို့ပေါ့နော်ကျမတို့ရက်ဖက်ဖွဲ့စည်းတွေကတနိုင်ကံလုံးအတိုင်းအတာအနေနဲ့ထုတ်ပြန်ကြေညာချက်ထုတ်ပြန်ခြင်းဖြစ်ပါတယ်ရှင
်ထုတ်ပြန်ခြင်းမှာတော့ကြောင်မဲမြို့နယ်ကဖြစ်စဉ်အပေါ်အစိုးရတံတော်အနေနဲ့စုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်ဒီတောင်းဆိုချက်တွေအပေါ်ရက်ဖက်လူမှုအဖွဲ့အစည်း200နီးပါးလောက်ကပူးပေါင်းပါဝင်ကြကြောင်းလည်းအခုလိုဆက်ပြောပါတယ်
ကျမတို့ကတော့အဖွဲ့ပေါင်းကတော့မနေ့ရက် statement ထုတ်တဲ့ချိန်မှာ149ဖွဲ့ပေါ့နော်အခုကတော့ထပ်ပြီးတော့ပေးလာကြတယ်ဆိုတော့192ဖွဲ့တော့အခုတော့ရှိသွားပြီပေါ့နော
်ဆန္ဒပြပွဲဥဆောင်သူတွေကိုဖမ်းဆီးရေးယူမှုနဲ့ပတ်သက်ပြီးကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကအခုလိုပြောပါတယ်
ခုတင်ပြီးတော့ရည်ယူမယ်လို့ပဲကြားရတယ်ဒါပေမဲ့ဟိုဖရားရောကနေပြီးတော့ဟိုဟာစိတ်ခေါ်စာတွေပါတယ်ပြီးတော့ကျွန်တော်ခုချိန်လေးမကြားရသေးဘူးက
ြဆန္ဒပြပွဲဖြစ်စဉ်ကိုပွင့်လင်းမြင်သာမှုရှိရှိဆွေးနွေးဖြေရှင်းမယ်ဆိုရင်ပြည်လဲသွားမှာဖြစ်ကြောင်းလဲဦးဆိုင်ထွန်းဝင်းကသုံးသပ်ပါတယ
်ဒါကတစ်ဖက်ကကြည့်ရင်ပြည်သူတွေလှုပ်ရတဲ့ဆန္ဒပြပွဲကမှန်နေတယ်ဖြစ်နေတယ်ဒီဒါလူကိုယ်ရေးစိုးရိမ်မှုကိုတောင်းဆိုတာဖြစ်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကြာတစ်ဖက်ကအစိုးရဘက်ကကျွန်တော်တို့ဒီပြည်လူစုရောနောက်ကကျွန်တော်တို့ဒီလိုတော့ကိုယ်စေပိုင်းကရောပေါ့နော်ပြန်လဲမြင်တာပြီးတော့ကျွန်တော်ကဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်ဒါပြီးသွားမယ်အနေအထားမှာရှိတယ
်။နှလုံးစင်မှာတော့တမ်ရော်ကစုံစမ်းစစ်ဆေးဖို့ပြင်ဆင်ဆောင်ရွက်နေကြောင်းပြောပါတယ်။ကြောင်မဲမြို့နယ်ပန်းချင်းကျေးရွာမှာဇွန်လ29ရက်နေ့ကတမ်ရော်စစ်ကြောင်းကပြစ်ခတ်တာကြောင့်အရသာတူသေဆုံးပြီးအမျိုးသမီးတူထိခိုက်ဒဏ်ရာရခဲ့တယ်လို့လမ်းပြတူရိုင်းနဲ့ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ကြောင်မဲမြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အတွက်လူခွင့်ရေးကော်မရှင်ကိုမြစ်တရားခံထားပါတယ်။တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဒီတိုက်ပွဲဖြစ်စဉ်မှာလက်နက်ငယ်ထိမှန်တာကြောင့်ရသားတူတေဆုံးပြီး2ဦးထိခိုက်ခဲ့ကြောင်းဖော်ပြထားပေမဲ့ဘသူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။ကျွန်တော်မိုးစောပါရန်ကုန်မြို့ကသတင်းပေးပို့တာဖြစ်ပါတယ်။
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါလိမ့်ရှင်။ ကျမတို့ VOA မြန်မာဝိုင်းလိပ်စာက VOA မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရဲ့ရှင်။အီးမေးလ်ရေးဖို့မယ်ဆိုရင်လည်းအီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါရဲ့
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုစိုးရိမ်ကြီးတဲ့ကြားမှာပဲမြန်မာနိုင်ငံတဝမ်းကအခြေခံပညာကျောင်းတွေကိုပြန်ဖွင့်တော့မှာမို့ဒီကနေ့စတင်ကျောင်းအနေကြတဲ့အကြောင်းကိုပြောပြပေးပါမယ်ကျမအင်တနာထွန်းပါ COVID-19 ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ရက်တွေထဲတစ်လကျော်နောက်ကျပြီးမှဒီလဇူလိုင်လ21ရက်နေ့မှာပြန်ဖွင့်မှာဖြစ်တာကြောင့်စတင်ကျောင်းတွေမှာကျောင်းအပ်ဖို့ဒီကနေ့ပဲစတင်လက်ခံနေကြတာပါတိဆုံးသူ6ဦးနဲ့ယောဂကူးစက်မှုအတီးပြုလူနာ300ကျော်သားရှိတဲ့မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်တဲ့အခါကျန်းမာရေးအတွက်ကာကွယ်ရေးအစီအမံတွေနဲ့ပြင်ဆင်ထားတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကျောင်းအားလက်ခံတဲ့အခါဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကို6ပေစီချနေကြဖို့ကျောင်းလာအပ်တဲ့ကျောင်းသားတွေကိုအပူချိန်တန်းပြီးအပူချိန်မြင့်တဲ့သူတွေတွေ့ရင်ကျောင်းနဲ့ချိတ်ဆက်ထားတဲ့ကျန်းမာရေးဌာနတွေကိုပို့ပေးတာမျိုးတွေလုပ်ဖို့အစီအစဉ်ထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မဝင်းကပြောပါတယ်။
ဒီညလေသင်ချုပ်ပြီးတော့မှဒီနေ့ပရမအုံလုံးကျောင်းအနေနဲ့ဒီမဲ့ပရမအုံလုံးနဲ့ပါသုံးသားတနိုင်ငံလုံးတိုင်းတာဘလောက်အပ်တယ်ဆိုတာဆရာဆင်းလုပ်ခိုင်းတာပါအခုကကျောင်းတိုင်းမှာတော့ဆရာတို့ကဒီအရန်ကန်းဆိုပြီးတော့ထားပြီးသားတယ်အဲဒီရန်ကန်းထဲမှာမနက်နေ့နေလို့ရအောင်လူနာဂရင်းတို့အနည်းဆုံးတစ်ခုသာစီစဉ်ထားတယ်ကရထိုင်လေးတွေလည်းပဲတက်တော့တက်တာထိုင်နေအောင်ဆယ်ကုန်တော့ဆရာတို့စီစဉ်ထိုင်ထားတယ်ပေါ့ဒါကတော့မျိုးပေါ်မှာတွေ့ရနေတာပါပဲ
တချို့ကြေးရာတွေကကျောင်းတွေမှာတော့ကက်ယောဂကာကွယ်ရေးအစီအမံတွေအားနည်းနေစေဖြစ်တဲ့အတွက်ထိရောက်တဲ့ပြင်ဆင်မှုတွေလိုအပ်နေတယ်လို့လည်းပြောပါတယ်။ကျောင်းအနှံ့ကြီးကာလာနဲ့ကျောင်းတက်ချိန်တွေမှာကက်ယောဂကိုကာကွယ်နိုင်ဖို့စီမံထားတာနဲ့ပတ်သက်လို့နေပြီးတော့အထက်ကဆက်တက်ကျောင်းအုပ်ဆရာမကြီးဒေါ်မုံမုံအောင်ကအခုလိုပြောပြပါဗျာ
။ထူးခြားတဲ့အူချိန်ရှိတဲ့ကလေးတတ်မှတ်ထားတဲ့အူချိန်နဲ့ကျော်လွန်နေတဲ့ကလေးများရှိခဲ့မယ်ဆိုရင်သူတို့ကိုအရန်ကန်းမှာခဏနားနေခိုင်းပြီးတဲ့အခါကျတော့ဒီကျောင်းနဲ့ချိတ်ဆက်ထားတဲ့ညစ်တဲ့ဆက်သွယ်ထားတဲ့ကျန်းမာရေးဌာနအနေနဲ့ချိတ်ဆက်ပြီးတော့မှသူ့ကိုဆက်လက်ပြီးတော့မှကျန်းမာရေးဆောင်ရှားမှုပေးသွားနိုင်အောင်လည်းကြိုတင်ပြီးတော့မှပြင်ဆင်ထားပါတယ်။နောက်တနည်းကိုလည်းဒီ marketing နဲ့ face ကြီးတွေနဲ့အချိန်ကြီးအကြာကြီးမနေနိုင်တော့ဖြစ်တဲ့အတွက်စာတင်ခြင်းကိုလည်းအထက်ကသတ်မှတ်ပေးထားတဲ့အချိန်မှာတနည်းကို၄နာရီပဲကျွန်တော်တို့တက်ကြရမှာဖြစ်ပါတယ်
။အခြေခံပညာအထက်တန်းတက်ကြရမယ့်ကျောင်းသားကျောင်းသူစုစုပေါင်း12သိန်းနီးပါးအတွက်ယောဂအကာအကွယ်ပစ္စည်းတွေကိုပေးဝေးတာ၊ကက်ယောဂကာလလူတိုင်းလိုက်နာကြရမယ့်ဆောင်ရန်ရှောင်ရန်တွေကိုလည်းတတိပေးထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုကြီးကြီးမားမားမတွေ့ရပေမဲ့လည်းကျောင်းသားမိဘတွေကြားမှာတော့ကျောင်းဖွင့်ချိန်အတွက်စိုးရိမ်နေကြပါတယ်။အထက်တန်းကျောင်းသူတယောက်ရဲ့မိခင်ဒေါက်ခင်နှင်းယူကတော့မဖြစ်မနေကျောင်းတက်ရတဲ့အခါကျန်းမာရေးအတွက်တတိထားဖို့သတိဖြစ်သူကိုမှာထားတယ်လို့ဆိုပါတယ်
။အခုလည်းဒီ COVID ကြောင့်ရောဂါချက်မှစိုးရိမ်နေဒါပေမဲ့လို့ကိုကသူ့ကိုပြောထားတယ်အခြေအနေတစ်ခုခုကိုယ်ကူချိန်ပဲဖြစ်စီ6မိနစ်ဟတ်တာပဲဖြစ်စီအခြေအနေမကောင်းလာတဲ့ကြာရင်ဖုန်းနဲ့ဆက်အလုံးစမ်းပါပါအကွာအလာကြောင့်လို့ရှိရင်လည်းအပြစ်သားအိမ်မဖြစ်ဘူးဒီအတွင်းထဲကလူကတိတ်ကြုံဆူရအောင်ဘယ်မှမသွားတဲ့အတွက်ကြောင့်အပြင်းလူနဲ့ဆွဲကြောင့်လူအပြစ်ကြီးရပါလား
ကျောင်းသားတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီတရက်ကို6ပေမဖြစ်မနေခြားထားဖို့ညွှန်ကြားထားပြီးတော့ကျောင်းသားတွေကျောင်းသားမိဖတွေနဲ့ဆရာဆရာမတွေလိုက်နာရမယ့်ကိုဗစ်နဲ့ပတ်သက်တဲ့ဆောင်ရန်ရှောင်ရန်ကိစ္စတွေကိုအသိပေးထားပြီးဖြစ်ပါတယ်။ဒီမှာတနိုင်ငံလုံးမှာရှိတဲ့မူလာတန်းအလဲတန်းအထက်တန်းကျောင်းသားကျောင်းသူတွေဆရာဆရာမတွေနဲ့ပညာရေးဌာနကရုံးဝင်ထမ်းတွေစုစုပေါင်း10တန်းကျော်ကိုနှာခေါင်းစည်းဖိတ်ရှိတ်တွေပေးဝေနိုင်ဖို့အစဉ်အသင့်ပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မဝင်းကပြောပါတယ်။ကိုဗစ်ကာလမှာကျောင်းတွေပြန်ဖွင့်နေဆိုပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေပဲကူးစက်ယောဂါကကာကွယ်နိုင်ဖို့ကိုပူးပေါင်းဆောင်ရွက်ကြဖို့အခြေခံပညာဦးစီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမအင်တနာထွန်းမရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။
မြန်မာနိုင်ငံကနေရာတချို့မှာမိုးတဲထန်ရေကြီးမှုတွေကြောင့်ဒေသခံတွေဒေလွရပြောင်းရွှေ့ခဲ့ရတဲ့အခြေအနေကိုပြောပြပေးပါမယ်။ကျမကတော့စုစုပါမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်း AR မြေကြီးစတိုင်မြင့်တက်လာနေတာကြောင့်ရေကြီးတိုင်းနဲ့အန္တရာယ်သတိထားဖို့ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားသလိုယာနယ်ချီတဲ့ဒေသခံတွေကိုလည်းဒေလွရပြောင်းရွှေ့ပေးထားရပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဦးမျိုးထွန်းဦးကတော့ဒီသတင်းပတ်ထဲမှာမိုးရော့နေမယ်လို့ခန့်မှန်းထားတဲ့အတွက်စိုးရင်ရေမတ်ထီရောက်နိုင်တဲ့အန္တရာယ်မရှိပေမဲ့သတိထားဖို့လိုတယ်လို့ပြောပါတယ်။
ဒီတက်မှတ်ထားတဲ့စကမ်းမှာစိုးရင်မတ်ကို
မရောက်တော့ညာလေဒါပေမဲ့လို့ကိုယ့်ရဲ့နေရတဲ့နေရာအနေထားပေါ်မှာမူတည်ပြီးကျွန်တော်တို့ကဒီပြင်ဆင်ထားတယ်ပေါ့နော်ဘာလို့လဲဆိုတော့ရေတက်နေတယ်ဆိုတဲ့အတွက်ကြောင့်ဟိုအထက်မှာတက်နေရဆိုတဲ့အတွက်ကြောင့်အောက်မှာတော့အဆက်ကတော့ရှိမှာပဲဟိုအနည်းနဲ့များတော့တက်လာမှာပဲဆိုရင်ရတဲ့ရင်မမရောက်တော့လည်းပဲဟိုနေပိုင်းတွေကတော့ကျွန်တော်တင်နေရေကတော့လွန်မုံမှုကတော့ရှိအောင်ပါပဲခင်ဗျာ
ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်နယ်ရွှေကူမှာလည်းပြီးခဲ့တဲ့စနေနေ့နှောင်းပိုင်းကစလို့ရေဘေးကယ်ဆယ်ရေးစခန်း12ခုဖွင့်လှစ်ခဲ့ရပြီးလူဦးရေ600ကျော်ကိုပြောင်းရွှေ့နေရာချပေးခဲ့ရတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ရေဘေးကြောင့်ရွှေ့ပြောင်းလာရသူတွေကိုကိုဗစ်ကာလအတွင်းအရင်နှစ်တွေကနဲ့မတူတခြားထောက်ပံ့မှုတွေပါစီစဉ်ပေးထားတယ်လို့လူကယ်ပြန်ဝန်ကြီးဌာနညွှန်ကြားမှုဒေါ်ဖြူလက်လက်ထွန်းကပြောပါတယ်။
ကြည့်တော့ပြန်ကြနေတယ်အဲ့တော့ပြန်ပြောင်းရှိဖို့ပါဖို့တော့တချို့တကယ်တော့လှုပ်ပြီးချင်ပါတော့။ဝိုင်းမော်ကျတော့ပြန်ရွှေ့ကုန်ပြီ။ခုကတော့ရေကြီးရေရှမ်းတဲ့ကာလတော့ရောက်တာပဲပေါ့နော်။ရောက်လာတဲ့အခါကျတော့ဟိုပြီးခဲ့တဲ့နှစ်တွေနဲ့မတူတာတော့ဒီနှစ်ရေပြီးအဲ့လိုပြောင်းရွှေ့ရတဲ့ဒီလိုမန့်စ်လေးတွေပါထောက်ပံ့ဖို့ပေါ့နော်။မန့်စ်တို့အဲ့လိုဆက်ပြားလို့အဲ့လေးထောက်ပံ့ဖို့တော့အမတို့စီစဉ်ထားတာရှိတယ်။
နောက်လာမယ့်နှစ်ရက်အတွင်းမှာကချင်ပြည်နယ်ပမော်မြို့နယ်နဲ့စကိုင်းတိုင်းကတာမြို့နယ်မှာလည်း ARR မြို့ရေစိုးရင်ရေမှက်ရောက်လာနိုင်လို့မြေကမ်းပြီးနေထိုင်သူတွေကိုရေပေးသတိပေးလိုက်လံနှိုးဆော်နေကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ချင်းရဲ့ကြောင်းလင်းမှုတွေကြောင့်မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့မြေဥပဒေလုပ်ငန်းတွေဟာဈေးကွက်ပြောက်လို့နေပါဖြစ်လာကြပါတယ်။ဘလို့လုပ်ငန်းတွေကဈေးကွက်ထဲမှာရပ်တည်ဖို့ခက်ခဲလာသလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာစိတ်ပတိဆိုတာလူမျိုးမျိုးဘာသာမျိုးအသုံးပြုကြတဲ့ဘာသာရေးဆိုင်ရာအသုံးဆောင်ပစ္စည်းတစ်မျိုးပါပဲ။အဲ့ဒီထဲကမှမွန်ကြီးငယ်ကထုတ်လုပ်တဲ့ချင်းပတိတွေကတော့နှစ်ပေါင်းများစွာနှစ်သက်စွာအသုံးပြုခဲ့ကြပါတယ်။မွန်ကြီးနယ်တထုံဒေသအတွက်ချိန်ပတိတွေကိုမွန်ကြီးနယ်အတွင်းရောက်ချတဲ့အပြင်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းမကွေးတိုင်းကရင်ပြည်နယ်တနင်္သာရီတိုင်းစတဲ့ဒေသတွေကိုလည်းတိပို့ရောက်ချနေတယ်လို့သိရပါတယ်။လက်ရှိချိန်မှာတော့ချိန်ပတိလုပ်ငန်းတွေကစီးပွားရေးအတွက်ချိန်မကိုက်ဖြစ်လာနေတဲ့အကြောင်းကိုမွန်ကြီးနယ်ကချိန်ပတိလုပ်ငန်းရှင်တွေကပြောပြကြပါတယ်။ချိန်ပတိပြုလို့ရမှာအသုံးပြုနေကြတယ်ကုန်ကျန်းဖြစ်တဲ့ချိန်သီးစီးနှုန်းကအရင်နှစ်တွေကထက်မြင့်တက်လာပြီးတော့လုပ်ငန်းလုပ်ကြရမှာလိုအပ်တဲ့နိုင်လွန်ကျိုးနဲ့လုပ်သားငှားရမ်းခတွေကလည်းစီးနှုန်းမြင့်လာတဲ့အတွက်လုပ်ငန်းတွေနေနဲ့တွက်ချီမကိုက်ဖြစ်လာတော့တယ်လို့ချိန်ပတိလုပ်ငန်းလုပ်ကင်နေတဲ့ကိုတန့်စင်ကအခုလိုပြောပါတယ်။
တော့ကျွန်တော်တို့ဒီ9နှစ်7နှစ်လောက်တော့ရှိပြီ။ဒီနေ့ဒီနှုန်းကတော့3000နဲ့3000ပြရတယ်တင်းမနစ်ကတော့သူက3000သိန်းနဲ့ဟောပြောဒီနေ့ကတော့ဘယ်လိုခေါ်လဲဆိုတော့သူဈေးနည်းနည်းပေးပို့တောင်းတော့ဗောသူကအလုပ်သမားကနေပါတယ်နဲ့မကတ်ဘူးဆိုတော့နည်းနည်းအားရကိုကလည်းနည်းနည်းပေးတာလေလေအဲ့လိုမျိုးအလုပ်သမားကနေပါနဲ့ဆိုတော့အသိဉာဏ်မှုမရှိလို့အဲ့တော့သူတို့တရားလေးတော့ပို့လို့နည်းနည်းပို့တောင်းတော့လို့ပြောတာရှိသေးတယ်ဆိုတော့အခုတော့ကျိုးဘူးလေအပြင်သွားဘူးလေကြီးသားတွေပေါ့ဒါလောက်ပါပဲ
ချိန်ပတိပြုလုပ်ရမှာခုထက်ပိုပြီးတော့လုပ်ငန်းလုပ်ကင်တိုးတက်ဖို့အတွက်လုပ်ငန်းတွင်ပြုပြင်ပြောင်းလဲမှုတွေကိုလည်းလုပ်ဖို့လိုတယ်လို့လုပ်ငန်းလုပ်ကင်နေသူတူကဆိုပါသေးတယ
်သူကဝါဆိုဝါကောင်းဒီအလို့ကျန်ဒီလောက်ပဲဟုတ်ပြီဆိုရင်အတီးရထောက်လို့မရတော့ဘူးဒါပေမဲ့ဒီအချိန်မှာအတီးရလိုတဲ့လောက်ဝယ်လို့ရမယ်ဆိုတော့သူကဒီလိုဒီပတိအကုန်လောက်တဲ့ခါကျတော့ပတိရှိရှိသူလောက်လောက်ရတယ်နင်းနေမှုမျိုးဘယ်လိုရှိဒီလိုပဲခဏပြောလို့ပေါ့သူတို့လိုတဲ့လူတွေလည်းယူတယ်ဖောက်တယ်မေးရတယ်တော့မရှိဘူးသူကမေးရတယ်အဲလက်ရှိကတော့ဟိုကောဒိုင်းလီရဲ့ရေတော့ပြောလို့မရဘူးပေါ့ခဏကျွန်တော်ပြောလို့မျိုးပေါ့ဟိုဖောက်တယ်ရေလို့မေးရမရှိတော့ဒါပေမဲ့သူ့အချိန်ဆံကြောက်တယ်သူကလည်းသူဟိုနားလိုလဲသူနည်းနည်းလည်းယူနည်းနည်းလည်းယူအဲ့လိုဆိုတော့လည်းသူကလည်းအကုန်လာပဲပေါ့နော်ဘယ်လိုမေးရတော့မရှိဘူး
ยังคุณเนี่ยมาเจมี่ลงงานหนุ่ยตัวชิมกายผู้สุราบาลเลยที่กาคงเนี่ยพี่เจมี่รีสีตาลาตุลูซูซีริโกเล่เมื่อสักพักนี้เวียร์ยาราเรศิลาเรอตัวซีรีมีแต่ลากเองที่ลูกคงจะหนุ่ยซีมีแต่ลาบีเม่ซีบดีนี่เนี่ยได้ป่าซีตาลูมียาเรอตัวซีบวยยาตัวชิมกายเช่นพี่เจลูลงงานลูกกันตุเบกาเดี๋ยวสุบาลเลย
เจมี่พิโลยามาโรเป็นงาคู่ลาเรอติสุริโกตั้งแต่เช้าแข่งปีโรปีพิโลเดคามาอติชาวริโกเสียเปลี่ยนเส้นเปลี่ยนปีมาและเล่สัตว์ด้วยเนี่ยปีอายุเอเซรียาชิยังพิโลยาลาพิปีโรเจมี่ริโกเล่โจเนติยาชาวเปลี่ยนแลมปีโรยังสู้ปีมาเต็มปุยาเรลูติยาบาร์เรเจมี่ริเอเซเอเยซาปอมาบุตรปีโรอันยูซาลิมิวเควชายาบาร์เรปีคงเนี่ยเช่นพิโลปีโรเสียบดีอจีเดกงโอจันนาทองงานนี้จะเสียแข่งที่เผาเตปียังชาเนเรลูเลติยาบาร์เรงงจีเน่ใช้ทุนยูเนเรกา
ไข่มาซัวท้าชิบุลุอะเตหลุลงงานเสร็จฤดาอฉีนี้กูต้องตัดจะบาดิเซ่กูมีตาตูเนเนตีได้ช่องตาหมอไอ้หลุนี้สิบาดิเยอะหมอดาก็โหพ่อแม่ๆย่าเยอะแล้วไม่ใช่ตูหลุนี้เนาะตูเลยอยู่หลุนแล้วหลุนเลยอยู่แบบบ่ดาจะแลมันตะลีเบิกดาจะแลตองนี้เบิกไอ้หลุนี้บ่
โอ้หลุนคงเลยโอ้เหมียวดีเป้โหไม่ชอบบ่ก็จะได้อีกอะไรได้จิมดีตะเด้งโหจิมดีอกงมองเตียขั่นทุ่งลงไหนเนี่ยหลุเตียบาดิจิมดีโหอัศเส้นปิ๊บลงอ่ะล่ะผิดไปแล้วอยีตุยก้าวหมดโหเลยอุษาไปได้อะเพียงปริก้าวตะกงหาอเนซุง 5 นาทีอต้องขั่นเนี่ยหลุเลยจิมดีลุกไก่นี่ดูฤาเผ่บาดิเด้ มงจีเนี่ยด้วยมาเฉยมดีฤดูปิ้วลุยောင်းฉะนี่ได้ดูฤอะเหมียพะชิเก๋ไปแม้เล็กชิฉีนี่มาတော့ซีวายยะตั่วฉีไม่ไก่ต่อได้ด้วยลูกไก่ตูเนปาลาฤหลุติยาบาดิရှင်จม่านี่จะจันเฮยมานี่มะคะตะเด็งเอเจนซีก็นี่ VOA โกตะเด็งปิ้วไล่กันอะปัสเซนซีวายยะซีซั่นโกน้าสินชะยะอองบาရှင်จม่าติงกีไทป่ะ ဖက်ကမှာကြောက်စင်းတူဖို့ရေလုပ်ငန်းတွေရဲ့ဆွန့်ပြစ်ရေစာပုံတွေကြားအကျွင့်အကျန်ကြောက်စင်းရှာကြသူတွေနှစ်စဉ်လိုလိုမြေပြုံမှုလိုမျိုးမတော်တဆမှုတွေကြားအသက်ဆုံးရှုံးနေရပါတယ်။ကြောက်စင်းတူဖို့ရေလုပ်ငန်းတွေကိုပိုပြီးစည်းကမ်းတင်းကျပ်ဖို့လိုအပ်သလိုတဖက်မှာလည်းအလုပ်အကိုင်တွေဖန်တီးပေးနိုင်ဖို့အတွက်ကြောက်စင်းကြောင့်ရဲရိုင်းကိုရောက်နေတာထက် ကုံကျော်ဓမ္မမဟုတ်လေတစည်းတစ်ပိုင်းကုံကျော်ဘက်ကိုပြောင်းလဲနိုင်ရေးခိုင်မာထိရောက်တဲ့မူဝါဒတွေပြောင်းလဲဖို့လိုအပ်နေပြီလို့ထောက်ပြတဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌចောင်းရရတနာအချောတဲ့ဆိုင်ရာထိတ်တန်းလုပ်ငန်းရှင်ပြည်သူ့လွတ်တော်အမတ်ဒေါက်တာတသက်ခိုင်နဲ့ဆွေးနွေးထားပါတယ်ရှင်
လက်ရှိတူးဖွဲ့နေတဲ့ចောင်းမြတ်တူးဖွဲ့ရေလုပ်ငန်းတွေမှာတွေ့နေရတာကဒါမိုးရတဲ့ရောက်ခင်မှာသူတို့ဒါလုပ်ငန်းတွင်ဖို့အကြီးစားចောင်းမြတ်တူးဖွဲ့ရေစည်ရန်တရားကြီးတွေနဲ့တူးဖွဲ့သွားတယ်ပြီးတဲ့ခါရောက်တော့ဒီမြေစာပုံတွေကကြံခဲ့တယ်ပေါ့เนาะဆိုတော့ဒီလိုကိစ္စမျိုးတွေကိုဟိုဘယ်လိုစည်းကမ်းတင်းကြပ်နိုင်မလဲရှင်ဟိုနိုင်ငံတော်အစိုးရအနေနဲ့ចောင်းမြတ်မူဝါဒအ ဟုတ်ကဲ့ပါဗျာအများကြီးရှိတဲ့ခါကျတော့ဒီတတ်ထုတူဖို့ရေးလုပ်ငန်းအဲပြီးလို့ရှိရင်အเจ้าမြတ်တူဖို့ရေးလုပ်ငန်းနေဖို့ဟိုနိုင်ငံတော်အစိုးရအနေနဲ့တိကျတဲ့မူဝါဒမူပါဟိုတတ်မှတ်ပြီးလို့ရှိရင်ဒီမူဝါဒမူပါဟိုလေးကနေတော့ဘယ်လိုဆောင်ရွက်မလဲဆိုတာတွေပေါ့နော်ဟိုအဓိကကတော့နိုင်ငံတကာမှာရှိတဲ့ဟိုဒီတတ်ထုတူဖို့ခြင်းနဲ့ဆိုင်တဲ့ဒီနည်းပညာအသစ်တွေ
ပြီးလို့ရှိရင်ကျမတို့ဟိုဒီစနစ်အရပြောလို့ရှိရင်တော့ပြည်သူဘာသာလဲပြည်သူဘာသာကိုလည်းများများဟိုပေါ့ရှာခွေနိုင်တဲ့စနစ်တွေပေါ့နော်။နောက်ဒါမျိုးတွေကိုကျမတို့ကတတိပညာရှင်တွေကျွမ်းကျင်တဲ့ပညာရှင်တွေနဲ့လေ့လာပြီးလို့ရှိရင်မူဝါဒမူပေါင်းအတိအကျဆွဲပြီးလို့ရှိရင်ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့ကျမတို့မဟာဗျူဟာတို့ဥပဒေနည်းဥပဒေတွေပြဋ္ဌာန်းပြီးတော့မှ
ဒီအကြီးစားပြုပြင်ပြောင်းလဲမှုလုပ်ရတော့မယ်ကာလဖြစ်ပါလိမ့်ရှင်။လက်တလုံးဟာရောဒီကြောက်စိမ့်တူဖို့ရေလုပ်ငန်းတွေကိုဒီနိုင်ငံလဲပို့ပြီးတော့ဝင်ဝေရမယ်။ဒေသခံတွေအပါဝင်ပေါ့နော်ဒီမှာရွှေ့ပြောင်းလုပ်နေကြတဲ့သူတွေအတွက်လဲအလုပ်ကမ်းရမယ်။အเจ้าမြတ်ကုမ္ပဏီတွေအတွက်လဲပို့ပြီးတော့ဟိုတင့်တော်ကောင်းမှုမယ်ဆိုတော့နီလန်မျိုးပြုပြင်ပြောင်းလဲနိုင်မယ်။
ဟိုစိတ်ကူးမျိုးပေါ့နော်ဘယ်လိုပြုပြင်ကြောင်းလဲရင်ရနိုင်မလဲလို့များစိတ်ကူးမိပါလဲရှင်။အော်အဓိကကတော့ကျွန်တော်တို့ဟိုဒီတာဝန်ရှိသူများအနေနဲ့ပေါ့နော်ဒီအเจ้าမြတ်ဆိုင်ရာမူဝါဒတိကျတဲ့ပြတ်သားတဲ့မူဝါဒရှိရမှာဖြစ်ပါတယ်။အဥပမာအားဖြင့်ပြောရလို့ရှိရင်ဒီအเจ้าမြတ်တူပေါ်တဲ့ license အစိုးရစီမှာမှတ်ပုံတင်ရတယ်ပေါ့နော်တွဲဝကုန်ပေးပြီးတော့မှတ်ပုံတင်ရတယ်ပြီးလို့ရှိရင်အစိုးရအနေပြီးတော့မှဝန်ကြီးဌာနတက်ဆိုင်ရာဝန်ကြီးဌာနတွေဦးစီးပြီးတော့မှတော့ဒါတွေအန်ပုံရံပေါ့နော်ဒီအเจ้าမြတ်ရတနာပြပွဲတွေလုပ်တယ်နိုင်ငံတကာကနိုင်ငံတကာကဒီကြောက်စိမ့်အเจ้าမြတ်လုပ်ငန်းရှင်တွေလာပြီးဝယ်ကြတယ်ပေါ့နော်ဝယ်ပြီးလို့ရှိရင်အများစုကအရင်တုန်းတိုင်းဝယ်သွားပြီးတော့မှအ
ဒီတန်မိုးမြင့်ထုတ်လုပ်ခြင်းပေါ့နော်ဒီကြောက်ကိုသွေးတာပဲဖြစ်ဖြစ်ပုတ်ထုတာပဲဖြစ်ဖြစ်ကြောက်ပစီလောက်တာပဲဖြစ်ဖြစ်ပေါ့နော်ပြီးလို့ရှိရင်ကျမတို့လိုပဋိပင်ပေါ့နော်ဆိုလို့ရှိရင်ဒီကြောက်မြင့်ရည်ရနာလက်ဝတ်ရနာပေါ့နော်ကြောက်မြင့်လက်ဝတ်ရနာတွေထုတ်လုပ်တဲ့ပဋိပင်မျိုးပဲဖြစ်ဖြစ်ပေါ့နော်အဲဒါမျိုးတွေလုပ်ပြီးတော့မှနိုင်ငံတကာကိုတင်ပို့မယ် ตาวหนองจองลงเตะตาวหนองจะเต็งหนังที่อ่างลงเตะจะมาลงจะมูเนี่ยทุ่งลงตาปอนตาวมูเนี่ยตัวเลยเนี่ยตัวเลยตัวจะมูใจพี่ดีเอโอ้ดีนั่งงานจ้างวิ่งวิ่งเลยปูพี่ออกมาอยากชิมอ่ะเชื่อป่ะล่ะสิเนี่ยมาเนี่ยมาคุณอาเปียดลูกจ้องเนี่ยยังเดียวมีราเทศสายเอชอบแบบกูพี่พี่จริงจ้องยังอ๋อ
ทีนั้นเราจูเนี่ยสิบามล่ะเช่นนั่นก็การซื้อก็เย่โอ้ลูกเอชมีอยู่กูลูกบีไหนมาล่ะเนี่ยมาในงานเย่เนี่ยใช่ยังแล้วเราจะมาลุ้นเลยจะมาในงานจ้าลงงานเช่นนี้กูบอกนะว่าจะใช้ลูกบาลูกจะเตะสามยูมิวสีดาวแล้วสรุปเช่นโอ้ในงานเราลงงานเช่นนี้กูรันเจ้าเซนลาเวบีลูเช่นที่มาสรุปกูรันทุ่งลูกบีออกมาแล้วสรุปเต็มปุ่นเช่นนี้กูเก็บปุ่นหลังอยู่บอกนะแล้วสรุปเช่นตัวลูก เจ้าเสียงยังจะไม่เว็บพิจารณาเราไม่เป็นเนี่ยที่มาออกมาจะใช้ลงไหมพิโลชินคอมพิวเตอร์เนี่ยจะใช้ลงไหมคอมพิวเตอร์เนี่ยทุ่งลงไหมก่อนเนาะพิโลชินที่มาเล่นลูกตาจ้วนเชนลูกตามวยทองไหมสรุปเช่นคนน่ารู้จะเต้นหนังในปีประมาณงานเต้นหนังเช่นไหนเนี่ยก่อนเนาะดีลูกตามโน้มเนี่ยทุ่งลงเช่นนี้ลูกออกมาเช่นไรเช่นอันนี้ลูกยังเนี่ยจะมาลูกยังมาจ้างเนี่ยลงงานเช่นนี้พิโลชินยังมาที่มาชีเดลล์ก็ยังจะมาทุ่งลงไป ปกติเนี่ยแหละลงงานนี่เนี่ยแหละจ้าในงานในการเนี่ยเต็มสี่ก่อนเนาะในงานในการมาเสียงด้านเว็บเนี่ยสี่ก่อนเว็บเนี่ยพิเศษทุกลงงานจะว่าเราเต็มจ้าพิโลเชนผู้ช่วยพิโลมาดูแลด้วยลงลงมาเช่นบ้างเช่นแล้วจำเราสวยอันนี้เนี่ยจับเช่นไหนล่ะส่วนเราเส้นราชีอามาก่อนเนาะตัวเวเร่เวลาเย่ปัจจุบันนี้เนี่ยมาตัวเวทาราเย่จะเสียงไงน้องพิเศษนะเสียงไงน้องพิเศษปีด้วยมาช่วยในทุกลงปีด้วยอันนี้
ที่บ้านเต็มปูมาสุรามิวบ่เนาะทำยังอุ่นใจท่านลูกเชียงกูโอ้ตัวเราเลี้ยงเสียงไงเนาะกูช่องลูกเต็มเนี่ยมาแต่พี่ช่วยลาลามิวบ่เนาะสรุปเชียงแต่พี่ดีเรื่องช่วยลาลามิวบ่เนาะแต่โมเมนต์ช่องลูกเชียงลงงานเนี่ยแต่พี่ดีเรื่องช่วยลามิวบ่เนาะแต่โมเมนต์ที่ลูกอุ่นใจมิวจะทำเต็มเนี่ยลูกจูซ่ามาเลยสิสรุปที่จำเนี่ยช่วยได้บ่เนาะช่วยได้มาคุยกันต่อมาแต่สิ่งที่ไปช่วยได้มิว พี่เอาสุราก็ได้จำเนี่ยโลกมาอะคุมาโมโหยังไงได้ทำยุสิกุยุสิเกจาร์เลยพี่เกจาร์เลยปอนะสุดที่สุดยอดเสียดีลูกโลกมาพิจารณาเกล้าเย่ดีกาเข็คเขียบาบาเลชินตัวทั้งตัวแต่ไข่บาดด้วยบาดเลชิน
ที่กาเข็คเขียรอดีแต่ที่สิบวันยี่ปุ่นยูตัวเจ้ามูช่วงงงต้องได้จ้ะปอนะพี่ลูกเชี่ยอีปอนอมีเนี่ยปัตตาเดฟิชเช่บอกเช่น
ကျွန်တော်တို့တိုင်းပြည်ကအခုအချိန်ကနေစပြီးနောက်10နှစ်15နှစ်အနည်းငယ်မှာဘယ်လိုစီးပွားရေးမျိုးတည်ထောင်မယ်ဆိုတဲ့ဟာပေါ့နော်ဟုတ်ကဲ့ပါရှင်ဒီသူတို့တော်မှာဒေါက်တာသက်သက်ခါအထူးပဲကျေးဇူးတင်ပါတယ်ရှင်
VOA Bloggeri ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆူမြတ်မောင်မှာအလားဖြင့်ပစ္စည်းမိတ်ကပ်အယောင်ဆိုင်တွေမှာအရင်အချိန်ကဆိုရင်အယောင်ဆုံးအမျိုးစုံမိတ်ကပ်တွေကိုစိတ်ကြိုက်ရင်းချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါ။အခု COVID-19 ကန်ရောဂါဖြစ်နေချိန်မှာတော့နှာခမ်းညီပါးညီအိုင်ရှယ်ဒိုစတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလင်းခွင့်မပေးတော့ပါဘူး။ကိုမျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလင်းခွင့်မရှိတော့ makeup ဝယ်သူတွေအတွက်အခက်တွေးစရာပါ။ဒါပေမဲ့ဒါကိုနည်းပညာနဲ့ဖြေရှင်းထားတဲ့ဆိုင်တွေရှိနေပါပြီ။အပြစ်မှတကယ်ရှိနေတာကို computer ထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့augmented reality AR နည်းပညာသုံးကြီးမှန်တွေကိုနာမည်ကြီး makeup ဆိုင်တချို့မှာသုံးနေကြပါတယ်။ကမ္ဘာမှာ makeup အယောင်ရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံကအမိုရီပစိဖစ်ဆိုတဲ့ makeup ဆိုင်ကြီးမှာ အဲ့လိုမျိုး AR 지만တွေကိုထားပေးထားပါတယ်။고객들이
직접 촬영을 하고 해당 사령에 따라서 이제 얼굴을
커스터머리니네 AR 만보마꼬ကိုတက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအယောင်လဲဘယ်လိုမျိုးစားလဲဆိုတာကိုဆန်းစစ်ကြည့်နိုင်ပါတယ်။ဘယ်လို makeup မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်။နှာခမ်းညီတို့ mascara တို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR ညီးပညာနဲ့လှုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဆန်းနိုင်ပါတယ်။
ဒီပညာကြောင့်တိတ်ကိုအဆင်ပြေပါတယ်။ဆိုးမျိုးရောမှာရှိတဲ့အမိုရီပစိဖစ်မိတ်ကပ်အယောင်ဆိုင်ကြီးကအလှပြင်ပစ္စည်းအယောင်တာဝန်ကအီမွန်အီးလ်ဖြစ်ပါတယ်။ကမ္ဘာကျော်ကေဘျူတီအလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာကမိတ်ကပ်အပါအဝင်အလှပြင်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမင်းမင်းအသုံးပြုကြတာပါ။အမျိုးသမီးအမျိုးသားမခွဲတဲ့အလှပြင်မိတ်ကပ်တွေတောင်ရှ
ยาวจ้าลีเอาเมคอัพเลี้ยวตรงเลยอะมันบีบีครีมโลหามิวโรนเอายาวจ้าลีตีดันตรงโลยาเลยเมคอัพลุ่มยิ้มมาทุกทีเนาะฟาวเดชั่นเมคอัพเนาะฟาวเดชั่นเมคอัพสีเดียวมีคงมือสวยหาเลยสีเมนเอาทุกคนจ้าเจนเกอร์เลสปอนเนาะไม่มาอยากจ้ามาอยู่โอทีวีจอยาเลยมาจีเมสโลชั่นเลยมันนักขันนิวยาวจ้าลีเอาเมคอัพเลี้ยวตีดันมิวเรสูปยาบีจอยาเลยปองจันมิวเรตุยาเลยอะคุณเอาไปมาเอามาโอบีทีเอสเลยเดี๋ยวนั้นเมจีเลยโอเคป๊อปยาวจ้า
ဒီအပြင်ထွက်လို့ရှိရင်နှာခေါင်းစည်းတွေတတ်ထားကြရတဲ့ခါကျတော့ဒီမိတ်ကပ်ပြင်တဲ့သူတွေကအကျဉ်းလို့ရောဒီလည်းညဆဆွားတွေ့ရသေးတာရှင်
မဆုတ်ထားလို့မျက်နှာပြောင်လည်းလာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနေဆုံးတော့ဖောင်ဒေးရှင်းဒီကိုရှင်းဖောင်ဒေးရှင်းလေးတော့လိမ်ထားတာမျိုးရှိတယ်ဟိုမြဒီမှာကကိုရီးယားမှာကနှာခေါင်းအရောင်ရှိခြင်းမလို့လိမ်မော်ရအောင်အရောင်ရှိအညီရှင်းရဆိုးတဲ့ဟာမျိုးတွေကိုပြီးမရှိခင်မှာခေစားခဲ့ပေမဲ့အခုကျတော့နှာခေါင်းစည်းအုပ်ထားမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ
တည်နေရမှလည်းတွေ့ရပါတယ
်။ဆိုးမြော်ရမှနေတဲ့မတ်မော်များဖြစ်ပါတယ်။ကိုဗစ်ကာယောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှယ်ဒိုအိုင်လိုင်းနာမျက်တောင်တူမတ်စကာရာစတဲ့မျက်လုံးမျက်ခုံးအထပြင်းတဲ့ပစ္စည်းတွေရဲ့အယောင်ဟာနှကန်းနဲ့အယောင်ထက်ကိုတိတိတသားပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမြော်ကအဘိုရီပစိဖစ်မိတ်ကပ်ဆိုင်ကြီးတွေကAR နည်းပညာသုံးကြီးမှန်တွေရှိမှလဲ iShare တွေမြတ်တောင်တွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်တက္ကသိုလ်ကျောင်းသူဆောင်တာဟေးကမြတ်တောင်တူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ
်ကိုရိုနာတဲ့ဝင်နေရဟို얼굴에바르지도못하고손등에만계속바르고그냥지나
ကိုရိုနာဗိုင်းရပ်စ်ကြောင့်မျက်နှာပေါ်မှာအလားပြင်ပစ္စည်းတွေကိုစမ်းလိုက်ကြည့်လို့မရပါဘူးကျွန်မကတော့လက်ပေါ်မှာစမ်းကြည့်ပါတယ်ဒါပေမဲ့ခုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင် AR မှန်ပေါ်မှာစမ်းတာကအကောင်းဆုံးပါတစ္စည်းအစ်စ်တွေကိုလည်းစမ်းကြည့်လို့ရတယ်ပျော်စရာလည်းကောင်းပါတယ
် AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်စမ်းခြင်းသူတွေရဲ့မျက်နှာကိုပထမဓာတ်ပုံရယူပါတယ်အဲ့ဒီဓာတ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအချောင်းအသားအရည်အမျိုးအစားကိုတခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့မိတ်ကပ်အမျိုးအစားအချောင်းတွေကိုမှန်ပေါ်မှာအကြံပြုပါတယ် မှန်ပေါ်မှာပြထားတဲ့အကြောင်းတွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်နေမှပြန်ကြည့်ပြီးရွေးချယ်ရတာပါ။AR နိဗညာတုံမှန်ကတတ်စကရင်နဲ့ကွန်ပျူတာလိုပြောရင်လည်းမမှားပါဘူး။ကြာကြာနာနာမေကပ်ပြင်မယ်ဆိုရင်မေကပ်အဖြစ်မေကပ်မျိုးစုံအတွက်ဘရက်မျိုးစုံနဲ့လိုပါတယ်။ကာယောဂကုမဆိုရင်နေရာချိန်မှာတန်ရှင်းထားပေမဲ့လူအဆုံးတုံးထားပ 외들이 이틀에 색차지야 피해봐요.
코로나 때문에 아무래도 다른 제품을
코로나 바이러스 복구마 소행하신 묘마 두며 산동 탑이다 라빈 비수위 꿈이나보마 산행미지지용리 디망아 떼고 신비와리 이안 이피냐네 루타로 꿈이나마 메이크업 랭핀하레 다인보와리 요가 복구마 소행이자마루베네 자들로 메이크업 산핀지로 야바리
ในเรื่องนี้เดียวที่ด้วยลู yoga บุกูมากาเกเรอันนี้เนี่ยตังโกเรียก็เมคอัพอยากใส่ตัวมาซันเลนจีไหนบุอยากเหมือนนั่นเองก็เช่นลูกคุณยี่ปีมาบ่ฮู้ผู้ลูกสักก็ท่าจะว่าเลยคัสเตอร์มาเรื่องนี้เนี่ยเออร์นี่เป็นยังไงตัวมันรีบมาซันแต่เลนจีปีตัวลูกลูกจะเนี่ยพิเศษเนี่ยปัตตาเต้ใส่ตีไหนเอาเลยพิเศษที่คุณจริงๆเนี่ยตัดใส่เนี่ยตีแต่คิวอาร์โค้ดไปกูใส่มาท่าไปว่าเลยท่าจะ
ကိုလိုချင်တဲ့ပစ္စည်းချောင်းတရားအောင်လို့အရောင်းဝင်တဲ့တွေကိုမေးနေစရာမလိုပါဘူးမွန်ဇော်အေးရချဲအောင်မှာထုံးရင်တော့ဝန်ထမ်းဆက်ဆံကိုကိုလိုချင်တဲ့ပစ္စည်းကိုအေးရနီးပညာနဲ့လှူထားတဲ့မှန်တုံးပြီးတော့အင်းရှာပါတယ်လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီပစ္စည်းအကြောင်းအသေးစိတ်သိနိုင်တဲ့ QR ကိုလက်ကိုက်ဖုန်းနဲ့စကန်လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရမှာပဲအချိန်ကုန်အရင်တတတလို့ဘယ်သူနှင်းမှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာတိတ်ကိုဆင်ပြီးပါတယ် ကိုဗစ်ကာလမိကပ်ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တန်ကိုရီးယားမိကပ်အရောက်ဆန်ကြီးတွေမှာအခုလိုနည်းပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ်လူတွေရဲ့ဘဝအနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့နည်းပညာတွေဟာအခုလိုမျိုးကိုဗစ်ကာယောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်ကျွန်မဆူရမ်းပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြောကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းမှာပြောပြပေးတော့ပါမယ်ကျွန်မအေးသနာကျော်ပါခေါ်ကြောပတိကာရီကမိုနာလီဇာဟာသူ့ရဲ့ဗဟေလိဆန်နဲ့ညှို့ပြောင်းတဲ့အနုပညာချစ်သူတွေကိုထပ်ပြီးတော့ဖန်ဆောင်လိုက်ပြန်ပါလိမ့် ကိုရိုနာဗိုင်းရပ်စ်ကပ်ပြီးတော့ပိတ်ထားခဲ့ရတဲ့လူပြားတိုင်းတနင်္လာနေ့ကပြန်ဖွင့်လိုက်ပြီးဆိုတော့ဒီကမ္ဘာအကျော်ကြားဆုံးပုံတို့ပကြီးကားကလည်းပြည်သက်တွေကြီးဖို့တခါပြန်ကြွချိတ်ဆွဲပြသထားတာဖြစ်ပါတယ်ပြည်သက်နိုင်ငံပါဝင်မျိုးတော်ကလူပြားတိုင်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးကြောင်းလေးလကြာပိတ်ထားခဲ့ရပြီးမှအခုပြန်ဖွင့်တာဖြစ်ပါတယ် အကျယ်ဝင်းစတူရမ်မီတာ၄000ကျော်အကျယ်ရှိတဲ့ပိုရှင်းအပြောရရင်တော့တက်နစ်ကစားကွင်းပေါင်း230အကျယ်ဝင်းစာရှိတဲ့ဒီလူပြားရရဲ့80%ရာခိုင်နှုန်းကိုအများကြီးသူတွေအတွက်ပြန်ဖွင့်လှစ်ထားတာဖြစ်ပြီးတော့လူပြားရမှာစုဆောင်ထားတဲ့အနုပညာလက်ရာပေါင်း3000လောက်ကိုအနုပညာမြတ်နိုးသူတွေကြည့်ရှုခံစားနိုင်တာပါ ကမ္ဘာမှာအဲလာအများဆုံးဒီပြားရိုက်ကိုလာရောက်လက်ပတ်သူအများစုကတော့အမေရိကန်ပြည်အရစုကအများဆုံးနဲ့တခြားကမ္ဘာနိုင်ငံအသီးသီးကဖြစ်ပါတယ်။ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့နေဆက်ပိတ်ထားတာတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်နေပေမဲ့အခုတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရမှုအများဆုံးနိုင်ငံကအမေရိကန်ပြည်အရစုဖြစ်နေတာကြောင့်ပြည်သက်ပါဝင်ဥရောပသမဂ္ဂနိုင်ငံတွေထဲက
ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးမဖြစ်ခင်အားဆိုရင်အဲ့ကြရဲ့နွေရာသီကာလတွေ ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးမဖြစ်ခင်အားဆိုရင်အဲ့ကြရဲ့နွေရာသီကာလတွေမှာတစ်နှစ်တစ်နှစ်ကိုဧည့်သည်အရေအတွက်9000လောက်ထိအောင်လာရတာပါအခုတော့တစ်နှစ်ကိုဧည့်သည်9000လောက်လာရောက်ဖို့ခံမှန်းထားတယ်လို့ပြောလိုက်တာဝန်ရှိသူတွေကပြောပါတယ်ဒီပြည်နိုင်ငံမှာပဲနှစ်စဉ်ကျင်းပနေကြပါရီဖက်ရှင်သတင်းပတ်ကတော့ VIP နာမည်ကျော်တွေကိုမတွေ့ရသလိုဓာတ်ပုံတစ်ဖြည့်ဖြည့်ရိုက်မဲ
ပါရီမျိုးကနာမည်ကျော်ရှောင်းဇလီဇေလမ်းမကြီးပေါ်မှာတည်ရှိတဲ့ကွန်ပါလီရဲ့ခန်းမမှာကျင်းပနေကြရှန်နယ်ဒီဇိုင်းဖက်ရှင်ရှိုးအစားဒီနေ့တော့ဆွီဒင်နိုင်ငံကတက်ပုံစရာဖက်ရှင်ဒါရိုက်တာမီကယ်ဂျေဆင်ဖန်တီးထုတ်လုပ်တဲ့ရုပ်ရှင်ကားတစ်ခုနဲ့သူတို့ရဲ့စာအုပ်ဖက်ရှင်လက်ရည်ကိုရှန်နယ်ကပြသခဲ့ပါတယ် ပါရီမျိုးကလူပဲလက်ညကဝဲယုံကထွက်လာမဲ့ဖန်ဖက်ရှင်စတိုင်နဲ့မင်းသမီးလေးကိုစိတ်ကူးရမှာပုံဖော်ခန်းစားကြည့်ပြီးတော့ဒီဇိုင်းနာရာရှင်နီဗီယာကဒီစာအုပ်ရှန်နယ်ဖက်ရှင်ကိုဖန်တီးထားပါတယ်လို့ရှန်နယ်ရဲ့ကြေညာချက်မှာပြောထားပါတယ်သူရဲ့အရင်ရှန်နယ်ဒီဇိုင်နာကြီးဖြစ်တဲ့ကာလာကဖင်းနဲ့သူကျင်လည်တဲ့အတိုင်းဝိုင်းတွေကဖက်ရှင်ဝိအစားတွေကိုလိုလားထက်ပိုပြီးတော့မှဆင်းရဲထ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ တို့ရဲ့မိတ်တွေမပြတ်ရလျောင်းလို့အွန်လိုင်းပြသမှုတွေကနေဆွဲဆောင်ဖို့မျိုးစုံစူးစမ်းကြရတာဖြစ်ပါလိမ့်ရှင်
Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. See, that's what I'm doing, I see single. Radio ma, a person, the name I'm not in harmony, I see single, my total being a violation.
ရေမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်
VOA ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုကပြင်းတဲ့အတော်များများမှာကိုရိုနာဗိုင်းရပ်ကိုကူးခံရသူတွေဆက်တိုက်တိုးလာနေသလိုတနင်္ဂနွေနေ့မှာတော့ပိုကူးခံရသူတစ်6960ခဲ့ပါတယ်။ ဖလော်ရီဒါပြည်နယ်မှာမနေ့တရက်ထဲပိုကူခံရသူက1900နဲ့ရာကိုးဆက်ဦးနဲ့ဆန့်ချိန်တင်ရောက်ရှိခဲ့တာပါ။ကယောဂါပြန်နာမှုကိုထိန်းချုပ်ဖို့လူကြားတဲ့တော်တိုင်းနှာခေါင်းစည်းတက်ဖို့အမေရိကန်ထိတ်တန်းကြမ်းမာရေးတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေတာပါ။သမ္မတဒေါ်နယ်ထရမ့်ပေါ်တိုင်ကလည်းနှာခေါင်းစည်းတက်ပြီးတော့လူရှိထွက်လာတာကိုစနေနေ့မှာပထမဆုံးတွေ့ခဲ့ရပါတယ်။မက္ဆီကိ
ဒါခံရကြကူးစက်ခံရသူ42ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူအသေး52ဦးဒီကနေ့စစ်ဆေးတွေ့ရှိခဲ့ပါတယ်အမေရိကန်တက္ကသိုလ်မှာကျောင်းသားကိုယ်တိုင်တက်နိုင်တဲ့အသံတွေမရှိရင်ဒီမှာပညာသင်ကြားနေကြတဲ့နိုင်ငံကကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကြောင့်ပြည်ထောင်စုအစိုးရကိုတရားစွဲထားတဲ့နာမည်ကြီးတက္ကသိုလ်တစ်ခုကိုတက္ကသိုလ်ပေါင်း60လောက်ကတင်းငွေနဲ့မှထောက်ခံခဲ့ကြပါတယ်။ Harvard နဲ့ MIT နှိပညာတက္ကသိုလ်တို့ကဇူလိုင်လ10ရက်နေ့မှာ Massachusetts ပြည်နယ် Boston မြို့ဗဟိုတရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါသည်ရှင်ကျမအမပ
ါ This program has come to you from the Voice of America, Washington.